ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအကြီးအကဲရဲ့မြန်မာနိုင်ငံခီးစဉ်အတွင်းပရိပခ္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အပါအဝင်တခြားမငြိမ်းချမ်းတဲ့ပြည်နယ်တွေမှာစစ်ဘေးဒုက္ခသည်တွေအရေးထိထိရောက်ရောက်ဆောင်ရွက်ပေးဖို့မျှော်လင့်ကြောင်းအမေရိကန်ရောက်တရင်သားလူမှုအဖွဲ့အစည်းတွေက VOA ကိုပြောပါတယ်စစ်ဘေးဒုက္ခသည်တွေအတွက်အကူအညီပေးနိုင်ရေးနည်းလမ်းတွေရှာဖွေဖို့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အပါအဝင်ကချင်နဲ့ရှမ်းပြည်နယ်တွေကိုတွားရောက်ကြည့်ရှုဖို့ကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်အာဆူလာမူလာဟာတပတ်ကြာခီးစဉ်ဖြစ်တဲ့မေလ9ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတင်ပြမှာပါရှင်
။အရေးပေါ်ကဲဆဲတုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်တဲ့အာဆူလာမူလာဟာမြန်မာနိုင်ငံခီးစဉ်မတိုင်ခင်လက်ရှိအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပနေတဲ့အာဆီယံနဲ့ကုလသမဂ္ဂထိပ်သီးအစည်းအဝေးကိုတက်ရောက်နေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံပြောခွင့်ရခါ VOE ကိုပြောပါရယ်မစ်မြူလာရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်အတွင်းတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုသွားကြည့်ခွင့်ရထားကြောင်းလဲသူကအတည်ပြုပါရယ်ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ရဲ့တိုက်ခိုက်မှုတွေကိုတံပြန်တဲ့အနေနဲ့မြန်မာစစ်တပ်ကအင်အားသုံးနှိမ်နင်းမှုကြောင့်ရခိုင်လူမျိုးအရက်သားတွေတိုက်ဆုံနေရတဲ့အချိန်ဒီမှာအခုလိုကုလသမဂ္ဂအကြီးအကဲတဦးကိုယ်တိုင်တွားရောက်ကြည့်ရှုမဲ့အပေါ်မျှော်လင့်ချက်တွေရှိနေကြောင်းအမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒီယိုကထကိုသိန်းထွန်းစံက VOE ကိုပြောပါရယ
်နိုင်ငံတကာအတိုင်းအတာအနေနဲ့ပေါ့နော်ပထမတော့တခြားမွတ်စလင်ဘာသာဝင်တွေစက္ကန့်တော့လူမျိုးတခါတည်းကုလသမဂ္ဂတို့ဘောတို့အစပြီးတော့ချက်ချင်းထပြောတာတို့ဖြည့်ရှင်းတာတို့အဲ့လိုမျိုးပေါ့နော်နိုင်ငံတကာသတင်းတွေကအရေးယူမှုအဲ့လိုမျိုးမတွေ့ရပါဘူးသို့တော့အခုနောက်ဆုံးတစ်ခေါက်မှမြင်လိုက်ရတာပေါ့နော်အဲ့ဒီရခိုင်အရသားတွေအခုတည်တဲ့ကိစ္စကိုကဘာဒီအချင်းထပ်ပို့ပြီးတော့ attention ပေးတာတယ်သူတို့သတိထားမိတယ်လို့ယူဆပါတယ်အဲ့ဒါတော့ကောင်းတဲ့လက္ခဏာအဲ့ဒီအတွက်တခုခုထူးခြားမှုရှိလာနိုင်တယ်ပေါ့နော်အခုကုလသမဂ္ဂကကိုယ်တိုင်ဆင်းပြီးသွားမယ်ဆိုရင်သူတို့ဘလောက်ပဲထိထိရောက်ရောက်လုပ်ပေးနိုင်မပေးနိုင်တော့ကျွန်တော်တို့တိကျမသိရပေမဲ့ဘလို့ပဲဖြစ်ဖြစ်အများကြီးတိုးတက်မှုရှိတယ်ကျွန်တော်တို့အနေနဲ့တော့ဟိုအလေးရောင်လေးတစ်ခုပေါ့နော်ရရှိတယ်လို့မြင်ပါတယ
်ပြီးခဲ့တဲ့အင်္ဂါနေ့ကရခိုင်ရွာဖြစ်တဲ့ကြောက်တန်းရွာကိုမြမစစ်တပ်ကအင်အားသုံးဝင်ရောက်နေမြေရှင်းလင်းရေးလုပ်ရမှာအမျိုးသား295ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ရွာစာတင်ကျောင်းမှာသူတို့ကိုထိန်းသိမ်းပြီးစစ်ဆေးရမှာသူတို့ကိုပြန်တိုက်ခိုက်ဖို့ကြိုးစားလို့ဆိုပြီးအကြမ်းဖက်နှိမ်နင်းရမှာလူ6ဦးသေဆုံးပြီး10ဦးထက်မနည်းဒဏ်ရာရခဲ့ကြောင်းမြမစစ်တပ်ကဝန်ခံပြောဆိုခဲ့ပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့ကိုသိန်းထွန်းစံကအခုလိုပြောပါတယ
်နော်ဒါအတလို့ကြည့်သူကိုတိုက်တယ်ဆိုတော့ပေါ့နော်ကျွန်တော်မြင်တာကတော့စစ်ပွဲထဲမှာတော့လက်နဲ့ချသွားရင်တတ်လို့မရဘူးပေါ့နော်ဒါလူတတ်မှုမြောက်တယ်ဆေးရသူမှုမြောက်တယ်ပေါ့နော်ရွာထဲဝင်ပြီးတော့ယောက်ျားတွေခေါ်ထုတ်တယ်ဘာညာအဲ့လိုမျိုးပေါ့နော်အသက်15နှစ်ကနေ50ဆို15နှစ်ဆိုတာအမှန်တမ်းပြောဒီမှာကမ္ဘာဟိုဟာစတန်ဒတ်နဲ့ဆိုရင်မိုင်နာတွေပေါ့နော်ဒါကလေးသူငယ်တွေကတတ်ဖြတ်တာဖြစ်တယ်ဖမ်းလို့လည်းမရဘူးကျွန်တော်မြင်တာတော့တတ်လို့လည်းမရဘူးစစ်ဆေးခွင့်လည်းအမှန်တော့အလွတ်ကြီးအဲ့လိုမျိုးပေါ့နော်စစ်တပ်ကဝိုင်းပြီးတော့ရွာတွေဆွဲထုတ်ပြီးလုပ်တယ်ဘာညာဆိုတာအဲ့တော့ဟိုတရားလွန်တယ်ပေါ့နော်ဘယ်နိုင်ငံတကာဥပဒေဘယ်ဟာနဲ့မှလည်းမကန့်ညီ
ရခိုင်ပြည်နယ်အပါအဝင်ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာဒုက္ခသည်တွေစီအကူအညီတွေပေးနိုင်အောင်မြန်မာအာဏာပိုင်တွေဘက်ကခွင့်ပြုဖို့ကုလသမဂ္ဂအနေနဲ့အမြဲပဲတိုက်တွန်းနေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရခါလဲ VOE ကိုပြောပါရယ်ဒါကြောင့်လည်းအခုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအကြီးအကဲမစ်မြူလာရဲ့မြန်မာနိုင်ငံခီးစဉ်မှာမြန်မာအာဏာပိုင်တွေကိုထိထိရောက်ရောက်ပြောဆိုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုအသေးဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်က VOE ကိုပြောပါရယ
်ကျွန်တော်တိုင်းပြည်မှာအခုဆိုလို့ရှိရင်ဒီစစ်ကြောင့်ဖြစ်နေတဲ့ကိစ္စမှာကျွန်တော်တို့တစ်ခွက်ရောက်နေတာကကျွန်တော်တို့ပြည်သူပြည်သားတွေပဲဆိုတော့ပြည်သူပြည်သားတွေကိုကျွန်တော်တို့အကူအညီလည်းမရောက်နိုင်ဘူးကူညီချင်တဲ့အဖွဲ့တွေကလည်းကူညီခွင့်မပေးတဲ့အတွက်ကျွန်တော်တို့အများကြီးဒုက္ခရောက်နေတယ်ဆိုတော့ကျွန်တော်မျှော်လင့်တာကအခုကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တော်ကြီးအဲဒီဒုက္ခရောက်တဲ့သူတွေအထူးသွားပြီးတော့မှသွားကြည့်ရှုပြီးတော့မှအကူအညီပေးစေချင်တယ်ပြီးတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့သက်ဆိုင်ရာအစိုးရဝန်ထမ်းအရာရှိတွေနဲ့တွေ့ဆုံပြီးတော့ကူညီခွင့်ကိုရအောင်လှုပ်ဆောင်ပေးဖို့ကျွန်တော်တို့အများကြီးမျှော်လင့်တယ်တောင်းခံချင်ပါတယ်လို့
မေလ9ရက်နေ့ကနေ15ရက်နေ့အထိတပတ်ကြာမဲ့မစ်မြူလာရဲ့ခီးစဉ်အတွင်းရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အခြေအနေတွေလက်ရှိဖြစ်နေတဲ့ပဋိပက္ခတိုက်ပွဲတွေရဲ့အခြေအနေတွေကိုကိုယ်တိုင်တွေ့မြင်ဖို့နဲ့အဲ့ဒီမှာရှိနေတဲ့ဒုက္ခသည်တွေအတွက်ဖြေရှင်းနိုင်မှုနည်းလမ်းရှာဖွေဖို့ရှိကြောင်းမနေ့ကထုတ်ပြန်တဲ့ခီးစဉ်ကြေညာချက်မှာဖော်ပြထားပါတယ်။မစ်မြူလာရဲ့ခီးစဉ်အတွင်းအစိုးရထိပ်တန်းတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေနဲ့တွေ့ဆုံဖို့ရှိကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်